ချန်ဒီနယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးအထူးစိုးရိမ်နေကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ပြောပါတယ်
The US Embassy is deeply concerned about ongoing clashes in Shan State involving the Tang National Army, the Restoration Council of Shan State, and the military. We are particularly concerned by alleged human rights violations targeting ethnic Shan.
အမျိုးသားလူမျိုးရေးတပ်မတော်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီနဲ့မြန်မာတပ်မတော်တို့ကြားဆက်ဖြစ်နေတဲ့ပြည်ပခန့်တွေနဲ့ပတ်သက်ပြီးအမေရိကန်တန်ယုံအနေနဲ့များစွာစိုးရိမ်ပူပန်ပါတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောသွားတာပါအထူးသဖြင့်ရှမ်းနဲ့ပလောင်တိုင်းရင်းသားလူ့အသိုက်အဝန်းတွေကိုဦးတည်ပြီးလူ့အခွင့်အရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့အစိုးရမိတဲ့အကြောင်းအကြက်သားတွေပေါ်ကောက်ွယ်ပေးအပါအဝင်ပြိပခဘေးတင်ပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေအတားအဆီးမရှိတွားရောက်နိုင်ရေးဟာနိုင်ငံတကာရဲ့အခြေခံကြတဲ့မှုဖြစ်တဲ့အကြောင်းတပ်မတော်ရဲ့ထိုးစစ်ဆင်မှုဟာရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရဖို့တည်ဆောက်နေတဲ့ယုံကြည်မှုကိုပြတ်ပြားစေတဲ့အကြောင်းတန်ယုံပြောခွင့်ရကပြောပါတယ်စကားဝိုင်းဆွေးနွေးပွဲပြုလုပ်ဖို့အတွက်စိတ်ရှည်တည်ခံခြင်းတရားကိုတင်သွင်းကြဖို့နဲ့ကတိကဝတ်ကိုပြန်လည်ပေါ်ဆောင်ကြဖို့ကိုလည်းတိုက်တွန်းပါတယ်။ဒါမှပဲညီညွတ်ရေးလုပ်ငန်းစဉ်ဆက်ဖြစ်ထွန်းနေမှာဖြစ်ပြီးနေရက်ရွှေပြောင်းဒုက္ခတွေတွေလည်းနေရက်ရင်းပြန်နိုင်မှာဖြစ်ပြီးတော့သူတို့ရဲ့ဘဝတွေကိုပြန်လည်ထူထောင်နိုင်မှာဖြစ်တယ်လို့တိုင်ယုံပြောခွင့်ရကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရဆိုင်ဖို့အရေးကြီးအစိုးတရကိုဗိုလ်ဒူးလေးကပြည်သူ့လွှတ်တော်မှတင်သွင်းအတည်ပြုခဲ့ပါသေးတယ်။ဒါပေမဲ့လည်းတိုက်ပွဲတွေရပ်သွားပြီဆိုတဲ့တိကျခိုင်မာတဲ့သတင်းမျိုးတွေကိုတော့မရသေးပါဘူး။